မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အဖြစ်6နှစ်တာတောင်းယူခဲ့သူသောမတ်အိုဟေခင်ဒါနာဟာမေလ30ရက်နေ့ကသူ့ရဲ့သက်တမ်းကုန်ဆုံးသွားပြီဖြစ်ပြီးသူ့နေရာကိုတော့တောင်ကိုရီးယားနိုင်ငံသူမစ်စ်ယာဟင်းလီကစတင်တောင်းဝန်ယူလိုက်ပြီဖြစ်ပါတယ်မစ္စတာကင်ဒါနာအနေနဲ့သူတောင်းဝန်ယူခဲ့စဉ်ကာလအတွင်းမြန်မာနိုင်ငံမှာတိုးတက်ပြောင်းလဲမှုတွေကိုမျက်မြင်တွေ့လိုက်ရတယ်လို့လူ့အခွင့်အရေးအရစိုးရိမ်စရာတွေကြံနေသေးတဲ့အပေါ်မှာကျေနပ်အားရမှုမရှိသေးဘူးလို့ VOA ကိုပြောကြားပါတယ်။အခုလို Mr. Quintana ရဲ့ပြောဆိုချက်တွေပေါ်မှာ Mr. Quintana နဲ့ထိတွေ့ဆက်ဆံခဲ့ဘူးသူ네ဘယ်အတီးတီးကပုဂ္ဂိုလ်ရဲ့အမြင်အမျိုးမျိုးကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သောမတ်အိုဟေကင်ဒါနာအနေနဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့ပူးပေါင်းလှုပ်ဆောင်မှုတွေမှာလက်ကမ်းကြိုဆိုစရာဆောင်ရွက်ချက်ကောင်းနေရှိပေမဲ့လို့တချို့ဖြစ်စဉ်တွေမှာတော့ပကတိအခြေအနေတွေနဲ့ကင်းကွာမှုရှိတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်ကသုံးသပ်ပါတယ
်လူ့ခွင့်ဆိုင်ရာအထူးစင်ကသာရတသူမစ္စတာကင်ဒါနာနဲ့ကျွန်တော်တို့နေတော့ရင်ကျွန်တော်တို့ကော်မရှင်ဖွဲ့ပြီးတဲ့နောက်မှာကျွန်တော်တို့၃ချိန်ခန့်ပေါ်လေသူမြန်မာပြည်ကိုလာရောက်တိုင်းကျွန်တော်တို့နဲ့တွေ့ဆုံဆွေးနွေးပြီးတော့ရှိပါတယ်သူရဲ့ဟိုအကြံပြုတိုက်တွန်းချက်တွေလည်းကျွန်တော်တို့ကော်မရှင်အတွက်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့သူရဲ့အထူးသဖြင့်တော့လူ့ခွင့်ရေးကာကွယ်ရေးနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေအနေနဲ့လည်းပဲကျွန်တော်တို့နေတော့လက်ကမ်းကြိုးဆိုတာတွေလည်းရှိပါတယ်တစ်ဖက်ကတော့လည်းတစ်ခါတည်းရမှာတော့ကျွန်တော်တို့အမြင်တော့လည်းဒီသက်ပို့ပြီးတော့မှန်ကန်တဲ့အမြင်သဘောထားလေးတွေမြေပြင်အခြေအနေရဲ့တကယ်ပကတိအရှိတရားလေးတွေနည်းများဟိုနိုင်ငံကွာမှုရှိသလားဆိုတာလေးတော့ရှိပါတယ်။ဟိုဒါပေမဲ့လည်းကျွန်တော်တို့ကော်မရှင်အနေနဲ့ကျွန်တော်အနေနဲ့ပြောရရင်တော့ကျွန်တော်တို့ကော်မရှင်နဲ့မစ္စတာကင်ဒါနာနဲ့ထိတွေ့တဲ့အပိုင်းမှာတော့အဲတော်တော်လေးကျွန်တော်တို့အပြုသဘောဆောင်တဲ့သဘောမျိုးအဲကျွန်တော်တို့တွေ့ရှိရပါတယ်ဗျာ။ဟုတ်ကဲ့
။မစ္စတာကင်ဒါနာလူခွေအထူးကိုယ်စားလှယ်အဖြစ်နဲ့တာဝန်ယူခဲ့ခြင်းအတွင်းမှာကုလသမဂ္ဂကနေဆေလွတ်ခဲ့သူအဖြစ်နိုင်ငံရေးအင်အားစုတွေနဲ့ပြည်သူအများကအားကိုးယုံကြည်မှုတွေရှိခဲ့ပေမဲ့လို့မစ္စတာကင်ဒါနာရဲ့လှုပ်ဆောင်ချက်တွေဟာတိတ်ပြီးတော့ခီးမရောက်ခဲ့ဘူးလို့သုံးသပ်သူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဘိုးကြီးဟောင်းဦးဝင်းထိန်ပါ
ကိုယ်ကလည်းကိုယ်စားကြည့်လို့ရတဲ့ပုဂ္ဂိုလ်ဆိုတော့အငယ်ရောအများကြီးအကူရပါပေါ့ဒါပေမဲ့ခီးရောက်မှတိတ်တော့မရှိဘူးပြန်ခါတယ်ဆိုတော့တာဝန်ကလေးကိုတိတ်ဦးစားပေးပြီးတော့ဒီနေ့လူခွေးချိုးပါမှုနဲ့ပတ်သက်ပြီးတော့ရက်တိမှုအမှုနေရပါဒီစီစဲအဲလည်းလည်းတောင်းနေရတယ်ကျောင်းသားညီမထားတဲ့အမှုနဲ့အငယ်တော့တက်ရှင်တယ်ညီမပြည့်ရဲ့ထူးခြားတဲ့အခြေအနေကိုတော့ဖေချာလေ့လာဖို့လိုတယ်စီစဲကနေပြီးတော့မှဒီရတဆောက်လိမ္မာပန်းနတ်ဆိုတာနဲ့ပြည်ပြားပြီးတော့ဖြစ်လာတဲ့အနေထားရဲ့နောက်တစ်ခုလက်ရှိလူခွေးကိုပို့ပြီးတော့ကျေပြန့်ဖြစ်လာအောင်ကြိုးစားဖို့လိုတယ်လို့အငယ်ပြန်ပြချင်တယ
်မစ္စတာကင်နာနာကတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားအပြစ်ခတ်ရက်စဲရေးနဲ့နှိရှေကြားပြည်တွင်းစစ်ကြားမြေစာပင်ဖြစ်ရတဲ့ဒုက္ခသည်တွေရဲ့အရေးစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုတဲ့အပေါ်တိုင်းရင်းသားခေါင်းဆောင်တူဦးဖြစ်တဲ့နိုင်ဟန်သားကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ရခိုင်ပြည်ဘက်မှာတော့သူတော်တော်လေးကိုလှုပ်ရှားပါတယ်သူ့အတွက်တော့တတ်နိုင်တဲ့လောက်တော့လှုပ်ခဲ့တယ်တာဝန်ကြီးတယ်လို့တော့ပြောလို့ရပါတယ
်မစ္စတာကင်ဒါနာရဲ့နေရာမှာတာဝန်ဆက်ခံယူမဲ့တောင်ကိုရီးယားနိုင်ငံသူမစ္စစ်ယောင်ဟီလီအနေနဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့အရှိတရားတွေပေါ်မှာအခြေခံပြီးတော့လူ့ခွင့်ရေးကာကွယ်ဆောင်ရှောက်မှုတွေကိုလူ့ခွင့်ရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်စေလိုပါတယ်လို့လူ့ခွင့်ရေးကော်မရှင်အတွင်းရေးမှူးဦးစင်မြိုင်ကလည်းဆိုပါတယ
်။ Mission ဟင်းလေးကတော့သူဂျနီဗာမှာ UNCRC မှာကျွန်တော်တို့သွားဆွေးနွေးတဲ့အခါမှာလည်းကျွန်တော်တို့နဲ့ဖြည့်တွေ့ရတဲ့အပိုင်းလေးတွေရှိပါတယ်။အထူးသဖြင့်တော့ကလေးတငယ်ခွင့်ရေးဆိုင်ရာမှာတော်တော်လေးကိုနှံ့ဆက်ပြီးတော့တွေ့ကြုံရှိတဲ့အမျိုးသမီးဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်အထောက်အကူပြုမယ်လို့ယူဆပါတယ်။ကျွန်တော်အနေနဲ့အကြံပြုတိုက်တွန်းလိုတာကတော့မြန်မာနိုင်ငံရဲ့တကယ်ပကတိအခြေအနေမှန်နေပေါ်မှာအရှိကိုအရှိတိုင်းရှုမြင်ပြီးတော့ယင်မြန်မာနိုင်ငံပြည်သူရဲ့လူခွင့်ရေးဆိုင်ရာကျွန်တော်တို့ကာကွယ်စောင့်ရှောက်မှုတွေကိုထိရောက်တဲ့အကြံဉာဏ်တွေပေးနိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်ဗျာ
မေလာ30ရက်နေ့ကတက်တန်းကုန်သွားပြီဖြစ်တဲ့မစ္စတာကင်ဒါနာရဲ့နေရာမှာတော့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်နဲ့တောင်ကိုရီးယားနိုင်ငံသူမစ္စစ်ယောင်ဟီလီကစတင်တာဝန်ယူလိုက်ပြီဖြစ်ပါတယ်ရှင်